နေပေါ်နိုင်ငံမှာလူပေါင်း 3,600 ကျော်တိစုံခဲ့ရပြီးတော့ထောင်ထဲချတင်ရပြီးရခဲ့ကြတဲ့ပြင်းထန်တဲ့ငရင်လှုပ်သွားပြီးတဲ့နောက်နှစ်ရက်ကြာမှာနိုင်ငံတကာကယ်ဆယ်ရေးနဲ့ကူညီပေးရေးအဖွဲ့တွေမြို့တော်ကတ်မန်ဒူမှာစုဝေးရောက်ရှိနေကြပါတယ်။အသက်ရှင်ကျန်ရစ်သူတွေကိုကယ်တင်နိုင်ဖို့အပြိုအပြက်ပုံတွေကိုဆက်ပြီးတော့တူးနေကြတာပါ။မြို့တော်ပြင်ပကခေါင်းတဲ့နေရာတွေမှာကူညီကယ်ဆယ်ရေးတွေလှုပ်ဖို့ကမြေပြိုကျထားတာတွေအပြိုအပြက်တွေကြောင့်လမ်းပိတ်နေတာတွေနဲ့မရောက်နိုင်မှုဖြစ်နေတယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။တချို့နယ်ပိုင်းတွေမှာဆက်သွယ်ရေးလိုင်းတွေလည်းပြတ်တောက်နေတာကြောင့်လူသေးပြောက်အရေးအတွက်ကလည်းအခုတည်ရတာတည်းပို့ပြီးတော့များနိုင်တယ်ဆိုပြီးဆိုရည်နေကြပါတယ်။ဒီသတင်းဖတ်တွင်မှနောက်ဆက်တွဲငရင်တွေလှုပ်နိုင်သေးတယ်လို့အမေရိကန်ဘူမိတိုင်းတာရေးအဖွဲ့ကလည်းခန့်မှန်းထားပါတယ်။လက်ရှိမှာလည်းနောက်ဆက်တွဲငရင်တွေလှုပ်နေတာမလို့ကန်စမန်ဒူမျိုးသူမျိုးသားတွေတင်းငရီနေညာကတော့လမ်းမတွေပေါ်မှာဒုတိယမြောက်ညာဖြစ်နေအိတ်ဆက်ကြရပါတယ်ရှင်။